ကျွန်တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်စက်တဘာလ20ရက်ဇာတာပတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနဲ့9:00နာရီအထိ Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယအကြိမ်ထိပ်တီးတွေ့ဆုံမှုမြောက်ကိုရီးယားခေါင်းဆောင်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။မလေးရှားမှာမြန်မာနိုင်ငံသားတချို့ပါဝင်လူ21ယောက်ထက်မနည်းအရက်စိတ်တင်တည်ဆုံမှုတွေရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဒီလိုထိတ်ကဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူချိန်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုနှင်းရကြအခီးအဖြစ်ရောက်နေတဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန့်ဟာဒီကနေ့မှပဲရခိုင်ပြည်နယ်မောင်တော်မြို့အခြေအနေကိုတွားရောက်လေ့လာခဲ့ပါတယ်။
ဆန္ဒနိုင်မှာမောင်တော်ပြန်ရောက်တယ်။ဆိုတော့ခီးစင်းလမ်းမှာဒီကမမေးကနှစ်နာရီလောက်ပဲရတယ်ဒီစိတ်တော့ချိန်များလဲ။စပြင်းနေနေပြီးတော့ဒီဆန္ဒနိုင
်ဒီကိန်းအစိုးရအဖွဲ့လူမှုရေးရာဝန်ကြီးဦးချမ်းသာပြောကြားသွားတာပါဒီအကြောင်းနဲ့အတူဒေါ်လာဈေးနဲ့ရှင်တဲ့မြန်မာငွေတန်ဖိုးဆက်ကျနေတဲ့ခရီးသတင်းပြောပြမှာဖြစ်တယ်လို့ထိုင်းနိုင်ငံမှာတည်တံပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့ထောင်တွင်းနောက်ဆုံးအခြေအနေတွေကိုလည်းပြောပြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပါလိမ့်မယ်ခင
်ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်တွေအရှိန်မြင့်နိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကဆန္ဒရှိနေတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်။သုံးရက်ကြာထိပ်သီးဆွေးနွေးပွဲပြီးဆုံးပြီးဆုံးမြို့တော်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားကောင်ဆောင်ရဲ့ဆန္ဒကိုတောင်ကိုရီးယားသမ္မတကပြောလိုက်တာပါနျူကလ িয়ার နဲ့မစ်ဆိုင်တုံးအစီအစဉ်တွေအဆုံးသတ်ရေးဂရိဖြူထားတာတွေအချိန်တက်နေတဲ့အတွက်အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်မတုံးနိုင်မဲ့ဖြစ်ရတဲ့အခြေအနေတွေကိုကြော်လွန်နိုင်မှုရည်ရွယ်ပြီးတောင်ကိုရီးယားသမ္မတမြောက်ကိုရီးယားကိုတောက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ဇွန်လတဲ့စင်ဝင်ငင်ကထိပ်တီးတွေ့ဆုံပွဲမှာတော့နျူကလ িয়ার ကင်းစင်ရေး UUS နဲ့သဘောတူညီချက်တရကိုလက်မှတ်ရေးထိုးခဲ့ကြတာပါ။တောင်ကိုရီးယားသမ္မတကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုမြောက်ကိုရီးယားကိုအမြန်ဆုံးတွားရောက်ဖို့ညွှန်လင်းကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်မတုံးနောက်မဆုတ်အခြေအနေတွေကြောင့်ပြီးခဲ့တဲ့လတဲ့မြောက်ကိုရီးယားကိုပုံပြေသွားရောက်မဲ့ခီးစဉ်ကိုတော့သမ္မတထရန့်ကဖြတ်ခဲ့တာပါ။ကိုရီးယားကောင်ဆောင်နှစ်ယောက်ကတော့နိုင်ငံတကာကအနိကက်စောင့်ကြည့်နေတဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးအင်ဂျင်စက်ရုံနဲ့ပြစ်စင်တွေကိုအပြည့်အစုံဖြတ်သိမ်းဖို့ပါဝင်တဲ့သဘောတူညီချက်တရကိုလည်းမနေ့တုန်းကပဲလက်မှတ်ရေးထိုးခဲ့ပါတယ်။အမေရိကန်ပြည်တော်စုဘက်ကလက်ပြောညီထွေဆောင်ရွက်လာမယ်ဆိုရင်အထက်ကနျူကလ িয়ার စက်ရုံဖြစ်တဲ့ရုံချောင်းကိုဖြတ်သိမ်းဖို့လည်းမြောက်ကိုရီးယားဘက်ကကန့်လန့်ခဲ့တာပါ။သဘောတူညီချက်ပေါ်မှာတော့အမေရိကန်ကဝမ်းမြောက်ဝမ်းသာကြေဆိုပါတယ်။ရှိလာတဲ့ချင်းပါမဲ့ကုလသမဂ္ဂထရီညီလာခံကိုတက်ရောက်မဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟွန်နဲ့နယူးယောက်မြို့မှာတွေ့ဆုံမှုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမနေ့တုန်းကပဲဖိတ်ကြားထားပါတယ်။
ဂျပန်နိုင်ငံရဲ့အာနာယပါတီခေါင်းဆောင်ရွေးကောက်ပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတခင်းနဲ့ထောက်ခံမှုနဲ့ထပ်ပြီးအနိုင်ရသွားတာကြောင့်ဝန်ကြီးချုပ်အဖြစ်နောက်ထပ်3နှစ်တာဝန်ယူဖို့တည်ကြာသွားစေပါတယ်။ Liberal Democratic Party ခေါင်းဆောင်ရွေးကောက်ပွဲကိုဒီကနေ့ဂျာတာပရီနေ့ကျင်းပတာမှာဝန်ကြီးချုပ်အာဘေကထောက်ခံမဲ953မဲရပြီးထောက်ခံမဲ254မဲသာရတဲ့ကာကွယ်ရေးဝန်ကြီးဟောင်းရှီကဲရုအီရှိဘာကိုအလွယ်တကူအနိုင်ရခဲ့တာဖြစ်ပါတယ်။အသက်63နှစ်အရွယ်မစ္စတာအာဘေအနေနဲ့သူ့ရဲ့ဝန်ကြီးချုပ်သက်တမ်းအပြည့်ထမ်းဆောင်ပြီးရင်တော့သူကဂျပန်နိုင်ငံရဲ့သက်တမ်းအရှိဆုံးတာဝန်ထမ်းဆောင်တဲ့ဝန်ကြီးချုပ်ဖြစ်လာမှာပါ။လောလောဆယ်မှာတော့20ရာစုအစောပိုင်းကာလကခေါင်းဆောင်တာရိုကတ်ဆူရာကဂျပန်နိုင်ငံရဲ့သက်တမ်းအရှိဆုံးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ဖြစ်ပါတယ်။ဂုံတိတ်ခါကြီးတဲ့နိုင်ငံရေးမိသားစုကနေဆင်းသက်လာသူအာဘေက2006ခုနှစ်မှာဝန်ကြီးချုပ်အဖြစ်ပထမဆုံးအကြိမ်စပြီးဖြစ်လာခဲ့ပေမဲ့နောက်တစ်နှစ်အကြာမှာရာထူးကနှုတ်ထွက်ခဲ့တာပါ။ဒါပေမဲ့လည်းငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့တန့်နေတဲ့ဂျပန်စီးပွားရေးကိုပြန်လည်နှိုးထလာစေခဲ့တယ်လို့အသိအမှတ်ပြုခံခဲ့ရတဲ့ Abenomics အဘိရဲ့စီးပွားရေးအစီအစဉ်ကိုစီယုံဆောင်ရွက်ခဲ့ပြီးတဲ့နောက်2012ခုနှစ်ဒီဇင်ဘာမှာဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အာဏာရလာခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အခုနောက်ထပ်သက်တမ်းအတွင်းမှာတော့သူရဲ့ရေရှည်ရီမှန်းချက်ဖြစ်တဲ့ဒုတိယကမ္ဘာစစ်လွန်ကာလကရေးဆွဲခဲ့တဲ့စစ်ဆန့်ကျင်ရေးအခြေခံဥပဒေကိုပြန်လည်ပြင်ဆင်နိုင်ဖို့တွန်းအားပေးဆောင်ရွက်မယ်လို့ခန့်မှန်းထားကြပါတယ်။ဒီအခြေခံဥပဒေအရဂျပန်စစ်တပ်ကိုခုခံကာကွယ်ရေးအတွက်သာကန့်သတ်ထားတာဖြစ်ပါတယ်။
ရုရှားတောင်လိုင်းစစ်လင်ရေးတစ်စင်းကိုဒီသတင်းပတ်စောင်းမှာစီးရီးယားကရော့ကက်ဒုံးနဲ့ပစ်ချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေကိုရုရှားဆိုရတောင်ရှိသူတွေထံတင်ပြဖို့အီဇရေးလီတပ်ဦးစီးချုပ်ဒီနေ့ပဲမော်စကိုမြို့တော်မှာရောက်နေပါတယ်။စစ်စင်ရေးမထိုင်မီသတင်းချက်လက်တွေပါဝင်စုံစမ်းတွေ့ရှိချက်တွေကိုဗိုလ်ချုပ်အမေရိကန်နော်ကင်ကရှင်းလင်းတင်ပြမှာဖြစ်ကြောင်းလည်းအီဇရေးစစ်တပ်ကကြေညာရက်ထုတ်ပြန်ပြောဆိုထားတာပါ။တင်းနယ်လာနေမှာတော့ကစီးရီးယားလေကြောင်းရံကာဝေးစနစ်ကအီဇရေးစစ်လေယာဉ်တွေကိုပစ်ခတ်ရမှာရုရှားစစ်လေယာဉ်ဂျာညက်ထိမှန်ခဲ့ပြီးရုရှားစစ်ရရှိ15ဦးလည်းတိစုံခဲ့ပါတယ်။ဤဇရေးကတော့လေဗနွန်ခြေဆိုင်ဟက်ဆူလာစစ်သွေးကြွအုပ်စုကိုလက်နက်တင်ပို့နေတဲ့စီးရီးယားစစ်ပစ်ဆေးရာစာအုပ်တခုကိုလေကြောင်းကတက်ခတ်ခဲ့ပြီးစစ်လေယာဉ်တွေအီဇရေးလေပိုင်းတွေပြန်ရောက်နေချိန်မှာပဲရုရှားလေယာဉ်အပြစ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဟက်ဆူလာချမ်းဖက်အုပ်စုကိုယူရန်နိုင်ငံကမဟာဗျူဟာမြောက်လက်နက်တွေထောက်ပံ့မှုကြိုးပမ်းမှုတွေနဲ့စီးရီးယားမှာအီရန်ကစီးရီးယားနေရာယူထားတဲ့ကိစ္စတွေကိုလည်းလေတပ်ဦးစီးချုပ်ဆွေးနွေးမှာဖြစ်တဲ့အကြောင်းအီဇရေးစစ်တပ်ကပြောဆိုထားပါတယ်။အီဇရေးကစီးရီးယားမှာမကြာခဏလေကြောင်းကတက်ခတ်လေရှိပေမဲ့စီးရီးယားစစ်ရဲမဟာမိတ်အီရန်နိုင်ငံရဲ့ဩစာရှင်ဝါကိုထိန်းချုပ်ဖို့နဲ့ဟက်ဆူလာစစ်သွေးကြွအုပ်စုကိုလက်နက်တင်ပို့မှုတွေကိုဟန်တားဖို့အတွက်သာအဓိကထားခဲ့တာပါ။ရုရှားလေရင်ပြစ်ချခံရမှုအတွက်စီးရီးယားစစ်ရဲကတော့အီဇရေးရဲ့ရန်လိုရဲ့လို့ရဖြစ်နေလဲပြစ်ဖို့ခဲ့တာပါ။ရုရှားစစ်တပ်ကလည်းစီးရီးယားရဲ့လေကြောင်းကာဝေးစနစ်ကိုရှောင်ရှားဖို့ရုရှားစစ်လေယာဉ်ကိုအီဇရေးကအကောင်အွယ်ယူခဲ့တယ်ဆိုပြီးအပြစ်တင်ခဲ့ပါတယ်။ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီဇရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူတို့တယ်လီဖုန်းဆက်ပြောဆိုခဲ့ပြီးနောက်မှာတော့ဝမ်းနည်းစရာမတော်တဆမှုအဖြစ်ရုရှားသမ္မတကပြောဆိုခဲ့ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်မြည်တင်သွင်းခံထားရသူဘရက်ကေဗနော့ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့စွပ်စွဲထားတဲ့အမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့ကျင်းပမယ့်လွှတ်တော်ကော်မတီရှင်းမောက်ကျန်းနာစစ်ဆေးခံဖို့အစီအစဉ်ကိုအသိပေးဖို့တောက်ကြံနေ့မနက်ပိုင်းအထိအချိန်ရတယ်လို့အထက်လွှတ်တော်တရားရေးကော်မတီအကြီးအကဲကပြောဆိုထားပါတယ်လွန်ခဲ့တဲ့36နှစ်အထက်တန်းကျောင်းသားဘဝတုန်းကကေဗနော့ကသူမအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပြီးအသက်အန္တရာယ်ကိုတောင်ဆိုရင်ခဲ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ပညာပါမောက်ခါခရစ်စတင်းဘက်စီဖို့တ်ကဆွဆွဲထားတာပါကေဗနော့ဘက်ကတော့ဒီဆွဆွဲချက်ကိုညှင်းဆိုထားပါတယ်ကော်မတီဥက္ကဋ္ဌချက်ဂရက်စလီကတော့မနစ်ဗုဒ္ဓနေ့ကထုတ်ပြန်တဲ့စာထဲမှာဒေါက်တာဖို့ရဲ့ဆွဆွဲချက်တွေကြောင့်တရားသူကြီးကက်ဘနော့ရဲ့အမည်စင်းတင်သွင်းမှုအပေါ်ကြားနာမှုကိုပြန်လည်ဆောင်ရွက်တဲ့အကြောင်းဒီကြားနာမှုကလက်မဲ့တနင်္လာနေ့စက်တင်ဘာလ25ရက်နေ့မနက်10နာရီမှစမှာဖြစ်တဲ့အကြောင်းကက်ဘနော့အပေါ်ဆွဆွဲထားတဲ့ဒေါက်တာဖို့ကိုလာရောက်ထွက်ဆိုဖို့ဖိတ်ခေါ်ထားကြောင်းဖော်ပြပါတယ်ဒီလိုကိစ္စမျိုးကိုအများသူငါရှိဆွေးနွေးဖို့ခက်ခဲမယ်ဆိုတာကိုအသိအမှတ်ပြုရာကြောင့်လဲဒေါက်တာဖို့အနေနဲ့အများရှိမောက်ကျန်းနာမှုလုံမလားတီးသန့်တကပိတ်ကျန်းနာမှုလုံမလားဆိုတာကိုလည်းရွေးဖို့ကံလန်းထားတယ်လို့ပြောပါတယ်ဆွဆွဲထားတဲ့ဖို့ဘက်ကတော့လွတ်တော်ကော်မတီကျန်းနာပွဲကိုတက်မတက်မပြောသေးပါဘူးသူရှင်တွေကတော့လွတ်တော်ကော်မတီရှင်းမောက်ကျန်းနာပွဲမတိုင်ခင်ဒီဆွဆွဲချက်တွေကိုပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းပေးဖို့တောင်းဆိုထားပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ19 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတစ်ချို့ပါဝင်လူ21ယောက်ထက်မနည်းအရက်အစိတ်တင်တည်ဆုံးခဲ့မှုတွေရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အာရှနိုင်ငံသားအများစုပါဝင်နောက်ထပ်ဒါဇင်နဲ့ချီတဲ့လူတွေကလည်းဆေးရုံတင်ကုသပေးထားရတဲ့အကြောင်းအာနာဝနီပြောဆိုထားတာပါ။ကွာလာလမ်ပါနဲ့အနီးနားကဆလင်ကောင်းပြည်နယ်ဒီမှာမတနောတပ်ပါဝင်တဲ့အရက်အစိတ်တင်သူ59ယောက်ထိရှိတဲ့အကြောင်းလဲကျမ်းမာရေးဝန်ကြီးဇူကာဖလီအာမက်ကပြောဆိုခဲ့ပါတယ်။နောက်ထပ်ဆေးရုံကိုရောက်လာနေသူတွေရှိတဲ့အတွက်အစိတ်တင်သူရေတွက်တိုးလာတဲ့အကြောင်းလဲမနေ့ကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါ။စစ်တင်သူတွေထဲမှာမလေးရှားနိုင်ငံသား9ယောက်သာပါဝင်ပြီးကျန်တဲ့သူတွေကတော့မြန်မာ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှားနဲ့နီပေါ်နိုင်ငံတွေကဖြစ်တဲ့အကြောင်းလဲအတည်ပြုခဲ့ပါတယ်။မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံမှာအရက်ပေါ်ခုံစည်းချက်မှုမြင်မာတဲ့အတွက်စီးရဲရွှေပြောင်းလူသမားတွေချာမှာဈေးပေါ်တဲ့ချဲ့ရက်တွေအရက်တူတွေတောက်သုံးမှုတွေလည်းများပြားလေးရှိပါတယ်။ဒါပေမဲ့လည်းမက်သနောတက်များတဲ့အရက်ပြင်းတွေကြောင့်အန္တရာယ်ရှိတဲ့အခြေအနေကြုံရတဲ့အတွက်စိုးရိမ်စရာကောင်းတဲ့အကြောင်းလဲမလေးရှားကျန်းမာရေးဝန်ကြီးကတိပေးခဲ့တာပါအရေးစိတ်တမှုဖြစ်ပွားခဲ့ပြီးတော့ရက်တဖွဲ့ကနေရာဆက်တဲ့နေရာကိုစီးနှင်းရှာဖွေပြီးမတင်ကားသူ9ဦးကိုဖမ်းဆီးခဲ့တယ်လို့ဝီစကီနဲ့ဘီယာပလင်းတွေဘူးတွေစုစုပေါင်း3000နီးပါးကိုလည်းတင်စီခဲ့ပါတယ်ဆလင်ကောပြည်နယ်ရဲမှုကတော့ သင်ဆုံးမှုတွေနဲ့စိတ်တင်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်အောင်စုံစမ်းနေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာပါစိတ်တင်တဲ့အရေးတွေထဲမှာမြန်မာနိုင်ငံကထုတ်လုပ်တဲ့အမှတ်တရစိတ်တွေပါဝင်နေတယ်ဆိုတော့သတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံက Grand Rail ကုမ္ပဏီကသူတို့ထုတ်လုပ်တဲ့အရေးမဟုတ်တဲ့အကြောင်းညှင်းဆန်လိုက်ပါတယ်ကုမ္ပဏီအနေနဲ့2019ခုနှစ်ကတည်းကမလေးရှားနိုင်ငံကိုတင်ပို့မှုတွေရပ်ဆိုင်းထားပြီး2014ခုနှစ်တဝက်လောက်မှလည်းကုမ္ပဏီအမှတ်တရစိတ်အတူနဲ့ထုတ်လုပ်ရောင်းချမှုတွေရှိခဲ့ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
မလေးရှားနိုင်ငံပိုင်လုပ်ငန်းကြီး 1MDB ရဲ့ငွေကြေးအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးမလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်အနေနဲ့စွဲချက်အသစ်2000ကျော်နဲ့ရင်ဆိုင်နေရပါတယ်။ဒီငွေကြေးအရှုပ်တော်ပုံကြောင့်ပဲပြီးခဲ့တဲ့မေလကရွေးကောက်ပွဲမှာသူ့ရဲ့အာဏာရပါတီရှုံ့နှိမ်ခဲ့စေတာပါ။ဒီအမှုနဲ့ဆက်ဆက်ပြီးမနေ့ကဝန်ကြီးချုပ်ဟောင်းနာဂျစ်ကိုဖမ်းဆီးခဲ့တာပါ။ဒီကနေ့ကြာသပတေးနေ့မှာတရားရုံးထုတ်ခဲ့ပြီးအဂတိလိုက်စားမှု၄မှုငွေကြေးခွာချမှု22မှုနဲ့အစိုးရရှိနေတွေကစွဲချက်တင်ပါတယ် 1MDB လုပ်ငန်းကြီးရဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေတဲကဒေါ်လာ681တန်းကိုသူ့ရဲ့ကိုယ်ပိုင်ပန်းစင်းနဲ့လွှဲပြောင်းခဲ့မှုနဲ့ဝန်ကြီးချုပ်ဟောင်းနာချစ်ကိုစွပ်စွဲထားတာပါဒီကနေ့ကြာသပတေးနေ့တရားရုံးကြားနာမှုမှာတော့ဝန်ကြီးချုပ်နာချစ်ကစွဲချက်အစ်တည်းအတွက်အပြစ်မရှိဘူးလို့ရှောက်လဲပါတယ်ဒီငွေတွေကစော်ဒီတော်ဝင်မိသားစုကလှူဒန်းခဲ့တာလို့လည်းအရင်တုန်းကပြောဆိုခဲ့မှုပါတယ်ငွေကြေးအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးဝန်ကြီးချုပ်ဟောင်းနာချစ်အနေနဲ့စွဲချက်ပေါင်း32ခုနဲ့ရင်ဆိုင်နေရပြီဖြစ်ပါတယ်
ပြောချင်းပြီးလူအများပြားတည်ဆုံးရတဲ့မြေစီဝါတိုက်ဖြစ်ရေးအစီအစဉ်တွေရောက်လူစီများရဲ့ဖိလစ်ပိုင်သမ္မတရော်ဒရီကိုဒူတာတေကသမ္မတတက်တန်၃နှစ်ထဲရောက်လာချိန်မှာပဲကုန်စွန်းနှုန်းတဟုန်တူမြင့်တက်မှုနဲ့ရင်ဆိုင်နေရပါတယ်။လောဆန်စီပြည်ချင်းမြင့်မှုအခွန်စည်းချက်မှုနဲ့စံစဘာရှားပါမဲ့အလားအလာတွေကြောင့်ဖိလစ်ပိုင်မှာငွေကြေးပေါက်ပေါက်မှုနှုန်းဟာပြီးခဲ့တဲ့လတည်းရှိတော်အချိန်မှာအမြင့်ဆုံးဖြစ်နေ6.4%ကနေတုန်းကမြင့်တက်ခဲ့တာပါ။ကိုနှစ်တွင်အမြင့်ဆုံးဖြစ်ခဲ့တဲ့နှုန်းဟာအစိုးရကခန့်မှန်းထားတဲ့လစဉ် 6.2% ကနေတုန်းနဲ့ဒီနှစ်တစ်နှစ်လုံးအတွင်းပြန်မြ 400% နှုန်းထက်လည်းကျော်လွန်နေပါတယ်။
ချွတ်ချုံကြဆင်းရဲနေကြသူတွေကိုမြှင့်တင်ပေးရေးကမ္ဘာတလွှာကျွတ်ပတ်မှုမှာတိုးတက်မှုတွေရှိပေမဲ့လို့လဲ2030ပြည်နှစ်အရောက်မှာဆင်းရဲမွဲတေမှုအမြင့်ဖြုတ်ရေးကမ္ဘာရှိမှန်းချက်ကတော့မပြည့်မီသေးဘူးလို့စစ်တမ်းတွေကဖော်ပြလိုက်ပါတယ်2015ခုနှစ်ကိန်းဂဏန်းတွေအရတရက်ဝင်ငွေဒေါ်လာ190အောက်ပဲရရှိသူအရေအတွက်က963တန်းဆရာကိုင်တို့အထိစံချိန်တင်ချဆင်းသွားတယ်လို့မနစ်ပုတ်ထူးနေကမ္ဘာပံထုတ်အစင်ခန်းစာမှာဖော်ပြထားပါတယ်ရှင
်နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာဗီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲဗီယိုရဲ့အင်တာနက်စာမျက်နှာ permis.vionews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းတည်းမှာပဲ direct နားဆင်နေပါတယ်။အခုတော့သတင်းပြဖို့ကျတဲ့နိုင်ငံကသတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုနှစ်ရက်ကြာခီးရောက်ရှိနေတဲ့ပြည်ထောင်နိုင်ငံရေးဝန်ကြီး Jeremy Hunt ဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မောင်နှုံးမြို့ကိုတွားရောက်ပြီးရွှေစားနဲ့ပန်းတော်ပြင်ရွာကအစ္စလမ်ဘာသာဝင်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီနောက်မှာတော့မြန်မာအစိုးရရဲ့လက်ခံကြိုဆိုရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲစခန်းကိုတွားရောက်လည်လာပြီးနေကင်းတနအီလောက်မှနေပြီးတော့ကိုခီးဆက်ခဲ့ပါလေဒီအကြောင်းသေးစိတ်ကိုတော့ VUE သင်းတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့ရခိုင်ရေးနဲ့ပတ်သက်ပြီးမြန်မာပြည်ပေါ်အပြင်းထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာပြီးမြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲဗြိတိန်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ဟာဗိုလ်တူးနေကမြန်မာနိုင်ငံကိုရောက်လာခဲ့တာပါဒီနေ့ကြာသပတေးနေ့မနက်မှာရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးမောင်းတော်ကိုတက်မတော်ရဟတ်ရင်နဲ့ဆက်လက်ထွက်ခွာခဲ့ပါတယ်မောင်းတော်မြို့မှာတော့ရွှေစားနဲ့ပန်းတော်ပြင်ရွာကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့အခြေအနေတွေကိုမေးမြန်းခဲ့တယ်လို့ဒီခရီးစဉ်ကိုလိုက်ပါသွားတဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဒေါက်တာချမ်းသာကပြောပါတယ
်ဟောဒီကတော့ဒီပြန်လည်လက်ခံနေပတ်သက်လို့ရင်နော်ဟိုဘက်ကပြန်ဝင်လာတဲ့လူတွေရယ်နော်ဟိုရေးကင်းလုံးမှာပြီးတော့ကြည့်ကြတဲ့လူတွေကိုသူမေးပါတယ်။သူကသူကိုတီးတံနေတာကလွတ်လွတ်လပ်လပ်လေ။သူကအတီးသားကလည်းသူမေးပါတယ်။ရှေသာရွာရဲ့ဆန်းတော်ကြီးနေရာပေါ့နော်။အဲ့ဒီလက်ခံစံတောင်ပြိုးသူကြွားကြည့်ပါတယ်။ကျွန်တော်ဘက်ကစီရင်ထားတာလေးပဲ။အဲ့ဒီလောက်ပါပဲ
။ဗြိတိန်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ဟာရခိုင်ပြည်နယ်ခီးစင်မှာပြည်နယ်အစိုးရအဖွဲ့နဲ့တီးခြားတွေ့ဆုံဆွေးနွေးတာမရှိကြောင်းလဲဝန်ကြီးဒေါက်တာချမ်းသာကဆက်ပြောပါတယ
်။ဆက်နေနိုင်မှာမောင်းတော့ပြန်ရောက်တယ်ဟုတ်ကဲ့။ဆိုတော့ခီးစင်လမ်းမှာဒီကမှမေးပါ2နာရီလောက်ပဲရတယ်ဒီပြိတော့ချိန်များလဲစပြနေနေပြီးတော့ဒီ12နာရီ40လောက်တော့ပြန်ထွက်လာတယ်ဟုတ်ကဲ့ ဘောမနိုင်ငံတို့ကြီးကြရင်လည်းတွေ့ရပါမယ်ကျွန်တော်တို့ဆိုတော့ပတ်သက်ပြီးတာမတွေ့ပါဘူ
း။ဒီတိန်နိုင်ငံသားရဲ့ဝန်ကြီးဟာရခိုင်ပြည်နယ်ကပြန်လာပြီးနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။ဗိုလ်တူးနေကမြန်မာပြည်ကိုရောက်ရှိပြီးနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP အဖွဲ့ဝင်တွေနဲ့တွေ့ဆုံရင်းနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုလေ့လာဆွေးနွေးခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေရဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအခြေအနေကိုကိုယ်တိုင်ကိုကြလေ့လာမှဖြစ်တယ်လို့မြန်မာစစ်ဘက်နဲ့အရက်ဘက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးမယ်လို့ဝန်ကြီးဂျယ်ရမီဟန်ညာသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်
ဒီသတင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့မြန်မာငွေတန်ဖိုးအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာကျပ်ငွေတန်ဖိုးဟာဒီကနေ့ညနေပိုင်းမှာအမေရိကန်ဒေါ်လာကိုမြန်မာကျပ်1,610ဝန်းကျင်အထိကျဆင်းနေဆဲဖြစ်ပါတယ်။နိုင်ငံသားငွေနဲ့မှာယူရတဲ့ဈေးဝနဲ့ကျန်းမာရေးသုံးပစ္စည်းတချို့ဈေးတက်သွားပြီးဖြန့်ဖြူးရောင်းချသူတချို့ကတော့ဈေးကွက်ကိုစောင့်ကြည့်နေရတဲ့အခြေအနေနဲ့အယောင်းဝယ်ခိတရပ်ဆိုင်ထားပါတယ်။ဆက်သုံးစီဈေးကွက်မှာလည်းဆက်ပြီးတော့ဈေးတက်နေတာကြောင့်ခီးသွွားလုပ်ငန်းပေါ်မှာရိုက်ခတ်မှုတွေရှိနေတာပါ။ဒီရွေသိန်းတော့ကိုထက်အောင်ခန်းကရှင်းပြပါမယ်။
ကျန်ွေတံမိုးကြာစင်တာဟာနိုင်ငံတကာငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုဆိုပြီးမြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထင်ကြီးတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီနှစ်ဈေးကွက်မှာဒေါ်လာကိုကျန်ွေ1,610ကျော်တိရှိပြီးခဲ့ပြီးပြီးခဲ့တဲ့3လကငွေလဲလှုံနဲ့နှိုင်းယှဉ်ရင်ကျန်ွေတံမိုးဟာ20ရာခိုင်နှုန်းကျော်ကျဆင်းသွားတာဖြစ်ပါတယ်။ကျန်ွေတံမိုးကျဆင်းတဲ့တစ်ချိန်တည်းမှာပဲဒေါ်လာနဲ့မှားယူတဲ့ဈေးဝနဲ့ကျန်းမာရေးသုံးပစ္စည်းတွေဈေးတက်သွားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်တဲ့အနေနဲ့ဖြန့်ဖြူးတာတွေကိုရပ်ဆိုင်းတာတွေလည်းရှိနေပါသေးတယ်။ပြည်တွင်းဈေးကုမ္ပဏီတစ်ခုကအယောင်းမန်နေဂျာတဦးကအခုလိုပြောပါရယ်
။အားကြောင့်လဲဆိုတော့လေဒါကျွန်တော်တို့ကဒီဈေးတာတက်တဲ့ခါကျရင်ပိတ်တယ်ဆိုတာခဏစောင့်ကြည့်တဲ့ဘောပါ။အဲ့တဘောပါပဲကျွန်တော်ပြန်ဖွင့်တာပါ။ပြန်ဖွင့်ပါမှာ။ဈေးတာတက်ရင်အယောင်းပိတ်လိုက်တယ်။ပိတ်ပြီးတော့ခဏတခြားကုမ္ပဏီကလုပ်တယ်ပြန်ပြည်ရဲ့သူဈေးတက်ရင်အဲ့လိုပဲပြည်နေပြတာရှိပါရယ်။အဲ့ဒါပဲဘယ်လိုပြောလဲပိတ်တယ်ဆိုတာကျွန်တော်ခဏပဲဖြစ်မှာပါ၁ရက်၂ရက်အဲ့လောက်ပဲဖြစ်မှာအခုကလည်းငွေကြေးကလည်းတစ်ခါမှမကြုံဘူးရဲ့ဈေးကိုရောက်သွားတာလေအမြင်ဆုံးဟိုဖြစ်တင်နေရပါတော့နော်ရင်းတော့ဆိုရင်အဲ့လောက်ကြီးမတက်ဘူးလေ
ကျန်ွေတန်ဖိုးကျဆင်းတယ်လို့73စီဈေးကလည်း73ရာခိုင်နှုန်းကျော်ထိုးတက်သွားတာကြောင့်ခီးတက်တဲ့အဝေးပြေးကားတို့ကကားကားတွေတိုးကောက်ခွင့်ပေးဖို့တာဝန်ရှိသူတွေကိုတင်ပြသွားမယ်အကြောင်းပြည်တွင်းမှာသတင်းတွေရေးပါတယ်ကြည်ကြည်အစ်ပတ်ရဲ့ဥက္ကရာဦးမြေဦးကအခြေအနေကိုအခုလိုပြောပါတယ်
။တောင်းကြည့်နေရောကျွန်တော်ဘယ်လောက်တောင်းခံနိုင်မလဲပေါ့ဗျာ။ဘယ်လိုပြောပြောဟိုသူ့လိုမိုးရင်းကာလကလည်းခီးတွေကလည်းပါအဲ့တော့ဒီကြားထဲဟိုကဖြစ်တော့ရက်ခတ်မှုကတော့တော်တော်များတယ်။ဟိုကျွန်တော်ပူစိတ်ပူတာကအခုဒီလောက်ကိုပဲကျွန်တော်တို့လုတ်ကတ်နေဒီတဲ့ဒီတဲ့ကိုကျွန်တော်ပူချောက်တာဘယ်လိုလုပ်ရမှန်းမသိတာဗျာ။တော်တော်တော့အကြက်သေးတော့ရိုက်နေ
ကျန်ွေတန်မှုကျဆင်းမှုကြောင့်အခြေခံစားကုန်တွေပေါ်ဈေးကွက်ရဲ့ရက်ခတ်မှုတွေရေဆိုင်ရနေချိန်မှာပြည်တွင်းစံဈေးကလည်းဆက်တက်နေပါတယ်။ဆက်လုံငန်းရှင်တချို့ကတော့စံစည်းတက်တာဟာကျန်ွေတံမိုးကျဆင်းတာထက်နေကနေရန်ကုန်ကိုစံဝင်နေလို့အဓိကဖြစ်တဲ့အကြောင်းရှင်းပြပါရတယ်။အဝေးများလို့တက်တာဖြစ်တဲ့အကြောင်းဒင်းအောင်ကုန်စီတိုင်းမှာစံပွဲရုံပိုင်ရှင်ဦးကအခုလိုရှင်းပြပါရတယ
်။ရန်ကျမှုရှိတာဆိုပပရန်ကျမှုရှိတာဟောအစိုးပိုးတဲ့လူတွေတော်တော်ပြောကြတော့ဒါမှလောရတော့အဲ့ဟာကြောင့်ပေါ့ဘူး။ဟိုပြည်တွင်းသေးကွက်ကမင်းစံစည်းကတော့ပစ္စည်းပါလို့ကစံစည်းတက်သွားတာအပြစ်ပေါ်ရင်ရရင်ဒါပြင်ရင်မမရတယ်ဒါလေဒီရင်းအတွက်ကတော့ဒီနေ့ကပစ္စည်းချတဲ့အတွက်ဒီနေ့ကဒီတက်တာရင်းတော့ဆိုကွာအဲ့တသိန်းလောက်ရှိတော့ဒီထဲမှာရှိကြတယ်အခုကအဲ့က3,000လောက်ပဲရှိတော့ဒီဝက်ချက်များလို့တက်တာပဲဒါပါပဲ
ကျန်ွေတန်ဖိုးအမေရိကန်ဒေါ်လာကိုငွေလဲနှုန်း1,610ကျော်တဲ့အထိကျသွားတဲ့အချိန်မှာပဲရွှေဈေးကလည်းဒီနေ့ခောက်ရွှေဈေးတစ်ကြသားကို13,800အထိရောက်သွားပါတယ်ကျန်ွေတံမိုးကျဆင်းမှုကြောင့်ရေရှည်မှာကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနေတဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လုပ်ငန်းရှင်တွေဘက်ကအစိုးရနဲ့ဘိုးဘန်ကိုအကြံပေးတင်ပြနေကြပါတယ်။ကုန်သွယ်ရေးလုံငွေပြမှုအပြင်ငွေတံမိုးအပြောင်းလဲမြင်တာကိုအခွင့်အောင်းယူပြီးဈေးကစားတဲ့လုပ်ရက်တွေကိုထိထိရောက်ရောက်ကန့်ကွက်ဖြေရှင်းဖို့လည်းအကြံပေးပြောဆိုနေကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံတွင်ဒေါ်လာဈေးတက်နေတဲ့အခြေအနေနဲ့ပတ်သက်လို့ကိုထောက်အောင်ကန့်သတင်းပေးပို့ခဲ့တာပါ။အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းတင်ပြခြင်းပါလေ။ဗြိတိရှလူငယ်နှုတ်ဦးဖြစ်တဲ့ဟန်နာဝေးထရစ်နဲ့ဒေးဗစ်မီလာတို့ကော့တောင်အပန်းဖြေကျွန်းမှာတပ်ဖြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးဘန်ကွန်အချင်းထောင်မှာတည်တံပေးခံရတဲ့မြန်မာလူငယ်နှုတ်ဦးတွေရတူဦးဟာအကျဉ်းသားအချင်းချင်းပြဿနာဖြစ်တာကြောင့်တလတိုက်ပိတ်ခံရပေမဲ့မြန်မာတန်ယုံကညှိနှိုင်းပေးတဲ့အတွက်အချင်းထောင်တွင်ပုံမှန်လွတ်လပ်စွာနေထိုင်ခွင့်ရနိုင်ပြီလို့ဆိုပါတယ် VOA သတင်းတော့မအေးမာကပြောပြမှာပါ
南关检讨嘛，对人家里的棉毛里个，那拉得进看棉毛单用啊，单压细里呢，收养么好的，路可以破里个，都要对送回来吧。如来那对阿罗，你将路当红的，随着进看那样的棉毛路眼乌里阿的乌哈，检查检查的那这样个你带被看那样话的，苦看嘛罗，你根本个棉里都你会被来比输来讲。ท้ายจองไปอฉิไสปัญญาเยเนพงโยยฟาวเดชั่นก็อุเมอูก็เปาะปะบาระ
ดูเวอุมาเนี่ยไต่ไปคันในคําว่าเราเตยวินไต่ไปคันทีละทีมาทางอุบรีอ่ะไต่ไปคันอ่ะเนี่ยเอาตรงไปได้ยังผิดเลยဆိုတော့ရှင်မှားမှားမှားမှားသူကไต่တယ်ไต่ပြီးရဲ့ခါကျတော့ဒီတလားပြီးပြီးရဲ့ခါကျရင်သူတို့ရဲ့ behavior ကိုကြည့်ပြီးတော့โอเคသူတို့ပြန်ပြီးတော့ဟိုထားပြီးဒါပေမဲ့ပြန်လှုပ်ပြီးတော့ထားတဲ့အချိန်မှာလည်းဒီမျိုးကိုပြန်ထားရင်တခါပြန်ပြီးတော့ရန်ဖြစ်မှာဆိုတဲ့အတွက်ကြောင့်အဲ့လိုထိမ့်သိမ့်တာတော့ရှိတာပေါ့အဲ့တော့ဇော်လင်းဆိုရင်ဥမာတလားပြီးပြီးရဲ့ခါမှာသူ့ကိုတဲ့ဒါဟိုဒါပေါ့ဒါတိုင်ဝမ်နေလမ်းပြီးတော့မေးတဲ့အချိန်မှာအဲ့အဲ့တဲ့အချိန်မှာပဲဒီတက်ပြတဲ့ခန္ဓာပြန်ရိုက်ခန္ဓာနေဆိုလို့ချင်းလွတ်ထားတယ်ဗျာ
ဗြိတိရှလူငယ်နှုတ်ဦးတက်ဖြတ်ခံခဲ့ရတဲ့လက်ကျောလူတတ်မှုနဲ့ပတ်သက်လို့တေရန်ပေးခြင်းခံနာရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးဟာတေရန်ပေးခံရပြီးတဲ့နောက်ဘန်ခွန်အချင်းထောင်မှာထိမ့်သိမ့်ခံနာရတာပါသူတို့ဟာဘ ਹੁ တရားရုံးချုပ်ကိုအယူခံတင်ထားပါတယ်အခုလက်ရှိမှာတော့သူတို့ဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပါဝင်မြန်မာလူငယ်နှစ်ဦးတည်းရတဦးဟာအကျဉ်းသားချင်းအချင်းချင်းပြဿနာတက်ရကနေတိုက်ပိတ်ခံရတဲ့အတွက်နေ့လယ်ဘက်ကိုအများနဲ့နေခွင့်ပေးဖို့အတွက်မြန်မာတန်ယုံကမေတ္တာရက်ခံပေးခဲ့တယ်လို့ဆိုပါတယ်လောလောဆယ်မှာတော့မြန်မာလူငယ်နှစ်ဦးဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေတဲ့အကြောင်းမကြသေးရင်ကမှတည်ရန်ကြပြီးနောက်ဆေးထိုးပြီးအသက်ခံခဲ့ရတဲ့ထိုင်းနိုင်ငံသားတဦးရဲ့ဖြစ်ရပ်ကိုကြည်ပြီးစိုးရိမ်မှုတွေဖြစ်နေတယ်လို့လည်းသူတို့ကနှစ်လတစ်ကြိမ်တွားရောက်တွေ့ဆုံခဲ့သူတွေကဆိုပါတယ်မြန်မာရွှေပြောင်းလူသမားခမန်းကြီး၄000လောက်အလုပ်လုပ်ကင်နေတဲ့ကော့တာအပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်ထိုင်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုစစ်စစ်လူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော့စမွေကျင်းထောင်ကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်ထိတယ်ပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိမ့်သိမ်းထားပါတယ်ရှင
်ရရှိနေပြန်မြန်မာနိုင်ငံရဲ့လူ့ခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျဉ်းလွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုင်းအစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်သရရှင်တွေကိုကြိုဆိုပါရစေ
။လာမယ့်စနေနေ့ VOE ရဲ့တရားရည်လေးလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ American ပြည်တော်စုနဲ့တရုတ်နိုင်ငံကြားကွန်တွေးစစ်ပွဲအချိန်မြင့်လာချိန်မှာပဲအမေရိကန်လေသမားတွေဟာဒီအကျိုးဆက်တွေကိုရင်ဆိုင်နေကြရပါတယ်။အမေရိကန်လေသမားတွေအပေါ်ဒီကွန်တွေးစစ်ပွဲရဲ့တက်ရောက်မှုအတိုင်းအတာနဲ့ပတ်သက်လို့ VOA ရဲ့ plugin အစီအစဉ်မူ Greta Van Susteren ကအမေရိကန်စိုက်ပျိုးရေးဝန်ကြီး Sony Perdue စိုက်ပျိုးရေးတက်တော်အစာဟာရဆိုင်ရာအထက်လွှတ်တော်ကော်မတီဝင် Republican အထက်လွှတ်တော်မှ Chuck Grassley တို့နဲ့ဆွေးနွေးထားတာကိုကိုအောင်ကတင်ပြမှာဖြစ်ပါတယ်။
အမေရိကန်စိုက်ပျိုးရေးသမားတွေပြောင်းမှုနဲ့ပြည်ပစက်ရိတ်သိမ်းချိန်မှာပဲအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲကလည်းအချိန်မြင့်လာပါတယ်။ဒီလိုအချိန်နီးဟာအမေရိကန်တွေအတွက်စိတ်မသက်သာစရာဖြစ်ပေမယ့်အကောင်းဘက်ကိုမျှော်လင့်နေကြတာပါ။ Republican ထက်လွှတ်တော်အမတ် Chuck Grassley က
Right now people have some
ဒီကုကမှာစိုးရိမ်ထိလန့်နေကြပြီးသမားအနေနဲ့အောင်မြင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ်။တကယ်လို့ဒီလိုသာဖြစ်လာမယ်ဆိုတော့ကျွန်တော်တို့ထုတ်ကုန်တွေအတွက်ဈေးဘက်ကလည်းပိုကျေပြန့်လာပါလိမ့်မယ်။
ဒါပေမဲ့အမေရိကန်ကုန်ပစ္စည်းတွေအတွက်ဈေးကွက်ကျဆင်းနေတာပါ။တနင်္လာနေ့တုန်းကတရုတ်သွင်းကုန်ဘီလီယံ200ဘူးအပေါ်အခွန်တိုးကောက်ဖို့ထရမ့်အစိုးရကကြေညာခဲ့ပါတယ်။နောက်တနေ့မှာတော့တရုတ်ကလည်းအမေရိကန်သွင်းကုန်ဘီလီယံ60ဘူးအပေါ်အခွန်တိုးကောက်ပါတယ်။တရုတ်ဘက်ကလည်းအလျှော့ပေးမဲ့ပုံမတွေ့ရသေးဘူးလို့သုံးသပ်ကြတာပါ။ဘေကျင်းအခြေစိုက် VOE သတင်းတော့ Bill ID က
The view in China is has long been.
ဘယ်လိုဆိုပွဲအချိန်ဘလောက်ကြာကြာတရုတ်အနေနဲ့သူတို့ရည်တည်ချက်တိုင်းဆက်ထိန်းထားနိုင်မယ်လို့ရှင်းပြထားတာပါ။တကယ်လို့ကုန်သွယ်ရေးစစ်ပွဲအချိန်ဆက်မြင့်လာမယ်ဆိုရင်တို့မှာတခြားထုတ်သုံးစရာနည်းလမ်းတွေရှိနေသေးတယ်လို့အခြေအနေတွေရင်းရိုင်မသွားအောင်ဆက်ထိန်းထားနိုင်တဲ့အရာရှိနေပါတယ်
။တရုတ်သွင်းကုန်တွေပေါ်ထရမ့်ဆွေရကတတိယအကြိမ်မြောက်အခွန်တိုးကောက်လိုက်တာပါ။ကုန်သွယ်ရမှာတရုတ်ဘက်ကမမျှမတအခွင့်အရေးပို့ယူခဲ့တာကြောင့်အခုလိုအခွန်တိုးကောက်တာဟာလုံတဲ့လုံထိုက်တဲ့ကိစ္စလို့အမေရိကန်ဆွေရထိပ်တန်းအဖွဲ့ဝင်တွေကပြောပါတယ်။စိုက်ပျိုးရေးဝန်ကြီးဆန်နီပါဒူးက
We believe that the president justly
ညာပစ္စည်းခိုးယူတာကအစစိုက်ပျိုးရေးကဏ္ဍဆုံးနှစ်ရှည်လာများတရုတ်ဘက်ကမတရားလုပ်ခဲ့တာကြောင့်သမ္မတကအခုလိုမျိုးရည်ယူတာလို့ယုံကြည်ပါတယ
်တရုတ်ဘက်ကတော့ဒါရီယာအခြေအမြင့်မရှိပြောဆိုတာဖြစ်တယ်လို့ညှင်းဆန်ပြီးတော့ပယ်ပီးစက်အပါဝင်အမေရိကန်စိုက်ပျိုးရေးသွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးတော့လက်တုံပြတ်ပါတယ်အမေရိကန်ပယ်ပီးစက်ကိုတရုတ်ကအများဆုံးဝယ်ယူတာကြောင့်ဒီလိုအခြေအနေဟာထရမ့်ကိုမဲပေးခဲ့တဲ့လေသမားတွေအပေါ်တိုက်ရိုက်ထိခိုက်လာနေတာပါAmerican အနောက်အလယ်ပိုင်းဆိုင်ရာ VOE သတင်းတောက် Kane Farabout က
It's the long term
ရုံးကြီးကိမဲ့နေကြတဲ့တရုတ်နဲ့ American ကုန်သွယ်ဘက်နှစ်နိုင်ငံကြားဆက်ဆံရေးအပေါ်ရေရှည်မှလယ်သမားတွေကလည်းစိုးရိမ်နေကြပြီးမသေးချာမရေရာမှုတွေဖြစ်ပေါ်စေပါတယ
်တရုတ်နိုင်ငံနဲ့ဆက်ဆံညှိနှိုင်းအပြေရှားလို့ရမယ့်လမ်းကြောင်းကိုလည်းအင်မီရောကတကားဖွင့်ထားတာပါဒါပေမဲ့လည်း American စိုက်ပျိုးရေးသမားအများစုကသူတို့မျှော်လင့်မထားတဲ့မရေရာမှုတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်နဲ့မရောရပဲကြံနေတဲ့စိုက်ပျိုးရေးထွက်ကုန်တွေအတွက်ဆိုရင်နေကြပါရခင်ဗျာ
အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီကနေ9:00နာရီခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကြီးညွတ်ကိုကိုအောင်လင်းဦးပြောပြပေးပါဦးခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြုခံထားတဲ့ Brett Kavanaugh ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတဲ့အကြောင်းဆွဆွဲထားသူအမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့လွှတ်တော်ချမ်းသာပွဲမှာထွက်ဆိုဖို့ရှိမရှိမနေ့ကတောက်ချနေမနေ့ထိအချိန်ပေးထားတဲ့အကြောင်းထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူစိတ်ပညာပါမောက်ခ Christine Blasey Ford ကတော့လွန်ခဲ့တဲ့36နှစ်တုန်းကထက်တန်းကျောင်းသားဘဝမှာ Kavanaugh ရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုခံခဲ့ရကြောင်းဆွဆွဲထားပြီးဘဝတစ်လျှောက်အကြောက်တရားအောင်နေထိုင်ခဲ့ရတဲ့အကြောင်းလည်းပြောဆိုထားပါတရားသူကြီးကဗနော့ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပါတယ်တရားရေးကော်မတီဥက္ကဋ္ဌ Jack Crisley ကတော့တရားသူကြီးကဗနော့ကိုတရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်တင်မတင်ချမ်းသာမှုတွေတင်းလာနေမနဲ့စင်နာရီချိန်ပြန်လည်ဆက်တင်တဲ့အခါဒေါက်တာဖို့ကိုထွက်ဆိုဖို့ဖိတ်ကြားထားပြီးဆွဆွဲချက်နဲ့ပတ်သက်လို့အများရှိမောက်ထွက်ဆိုဖို့ခက်ခဲနေတဲ့အခြေအနေတွေကြီးတွေကြောင့်အများရှိမောက်မှာပဲဖြစ်ဖြစ်တကယ်ပဲဆွေးနွေးမှုပဲဖြစ်ဖြစ်ထွက်ဆိုဖို့ဖိတ်ခေါ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်ကိုရီးယားကျွမ်းဆောင်မှာနျူကလ ியர் ကင်းစင်ရေးလုပ်ငန်းတွေရှင်းပြမှုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။သူတို့ကထိပ်သီးဆွေးနွေးပွဲပြီးဆုံးပြီးဆုံးညွှတ်တော်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားကောင်ဆောင်ကဆန္ဒကိုတောင်ကိုရီးယားသမ္မတကပြောဆိုခဲ့တာပါ။ရုရှားထောင်လိုင်းစစ်ရင်ဒီစင်းကိုဒီစင်းမှာဆော်ရင်မှာစီးရီးယားကရော့ကက်ဒုံးနဲ့ပစ်ချခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေကိုရုရှားအစိုးရထံတင်ပြဖို့အစ္စရေးလူထက်ဦးစီးချုပ်မော်စကိုမှာရောက်နေပါတယ်စစ်စင်းမတိုင်မီသတင်းချက်လက်တွေပါဝင်စုံစမ်းတွေ့ရှိချက်တွေကိုဗိုလ်ချုပ်အမေရိကန်နော်ကင်ကရှင်းလင်းတင်ပြမှာဖြစ်တဲ့အကြောင်းရုရှားစစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ကျေးဇူးပါခင်ဗျာသတင်းကြီးကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Thomas Lundet ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းလိုမီတာ1925ရူကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာည9:00နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is